သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
။သောရရှိမြတ်ကမြဩစတြေးလျရဲ့အဖိုးတန်ရေအရင်းမြစ်များနဲ့ထူခြားသောရာသီဥတုကိုနားလည်ခြင်းဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဩစတြေးလျဟာ၎င်းရဲ့မတူညီသောရာသီဥတုဇုံများတစ်လျှောက်မိုးရွာသွန်းမှုအပူချိန်နဲ့ရာသီဥတုပုံစံများသီးသီးသာသာကွဲပြားမှုရှိသောနေထိုင်တဲ့တိုက်ကြီးအလုံးတွင်အချောက်တွေဆုံးဖြစ်ပါတယ်။ဤကျေပြန့်လှသောမြေကြီးသည်ကမ္ဘာ့ကျိုးရဲ့အထူးခြားဆုံးရာသီဥတုများထဲမှတစ်ခုကိုပိုင်ဆိုင်ရခြင်းဖြစ်ပါတယ်။အပူပိုင်းဒေသမြောက်ဘက်မှရာသီဥတုသမပိုင်းတောင်ဘက်ထိဩစတြေးလျဟာအပူပိုင်းဆိုင်ကလုန်းမုန်တိုင်းများရေကြီးမှုအပူလှိုင်းများနဲ့မိုးကောင်မှုအပါအဝင်ပြင်းထန်သောရာသီဥတုအခြေအနေများကိုကြုံတွေ့ရပါတယ်။ကျွန်ုပ်တို့ရဲ့ရာသီဥတုဟာဩစတြေးလျနိုင်ငံတဝန်းရှိကွဲပြားသောဂေဟစနစ်များကိုလွှမ်းမိုးထားပြီးဤနေရာတွင်ရေသည်အလိုအဖိုးတန်သောအရင်းမြစ်တစ်ခုဖြစ်ပါ၏။ဩစတြေးလျရဲ့ဂေဟစနစ်အများအပြားသည်ပျက်စီးလွယ်ပြီးရာသီဥတုဖောက်ပြန်မှုတုံးမီများနှင့်မိုးကောင်မှုဒဏ်ခံနိုင်ရရှိပြီးရေနုညံ့သိမ်မွေ့သောပဝင်းခြင်းကိုထိမ့်သိမ်းရန်ကြိုးပမ်းမှုများလိုအပ်ပါ၏။1900ဆောပိုင်းမှာဩစတြေးလျကဗျာဆရာဒိုရသီယာမက်ကယ်လာဒီဤချေပြန့်သောအညိုရောင်မြေရဲ့အလှတရားနှင့်အထူးကြံစမ်းမှုကိုဖန်ဆားခဲ့သောမက်ကန်ထရီရဲ့ကြော်ကြားသောဂုဏ်ကျေးဇူးကိုသူရေးသားခဲ့ပါသည်။နေလောင်နှင့်တိုင်းပြည်ကိုငါချစ်တယ်။လွင်ပြင်ကြီးနှင့်မငြိညာတဲ့တောင်တန်းတွေမိုးခေါင်တာနှင့်ရေကြီးတဲ့မိုးတွေမိုးလေဝသဘီရိုမှအကြီးတန်းရာသီဥတုပညာရှင်ကက်သရင်ဂန်တယ်ရဲ့အဆိုအရ၎င်းရဲ့ဩစတြေးလျရဲ့ဖော်ပြချက်သည်ယနေ့တိုင်မှန်ကန်နေတယ်လို့ဆိုပါတယ်
။ Australia is known as the land of drought and flooding rains. It can have years of drought which bring hot weather and increased fire risk, but it can then have months of heavy rainfall that lead to widespread flooding. Across northern Australia, tropical cyclones are also a risk in the wet season.Other extreme weather Australians can face include
Australia ကိုမိုးကောင်ကြီးရှားတဲ့ပြည်လို့သိထားတယ်။ပူပြင်းတဲ့ရာသီဥတုကိုသဲဆောင်လာပြီးမီးပေးအန္တရာယ်ကိုတိုးမြင့်လာစေတဲ့နှစ်ပေါင်းများစွာမိုးကောင်ကြီးရှားမှုဖြစ်နိုင်ပါတယ်။ဒါပေမဲ့လားနဲ့ချီပြီးမိုးသီးထန့်စွာရွာသွန်းနိုင်တာကြောင့်နေရာအနှံ့ရေကြီးရေရှာမှုတွေလည်းဖြစ်နိုင်ပါတယ်။ပြင်းထန်သောရာသီဥတုဖြစ်ရများ Australia ကြုံတွေ့နိုင်တဲ့ပြင်းထန်သောရာသီဥတုအခြေအနေများကိုအကြောင်းရင်းများစွာဖြစ်ပေါ်စေနိုင်တယ်လို့ Miss Cantor ကပြောဆိုပါတယ်
။ Climate drivers such as the El Niño Southern Oscillation and the Indian Ocean Dipole can increase our chance of experiencing some of these extremes. And climate change is also shifting our chances of extreme.
တောင်ပိုင်းအလှည့်ပြောင်းတဲ့အိန္ဒိယသမုဒ္ဒရာ Dipole ကဲ့သို့သောရာသီဥတုမောင်းနှင်မှုများသည့်ဤအဆွန်ရောက်မှုတချို့ကိုကြုံတွေ့ရန်ခွင်လန်းတိုးပေးနိုင်ပါ रे ပြီးတော့ရာသီဥတုဖောက်ပြန်မှုကလွန်ခဲ့တဲ့ရာသီဥတုဖြစ်နိုင်ခြေကိုလည်းပြောင်းလဲစေပါ रे ဩစတြေးလျသည်ကမ္ဘာပေါ်တွင်စထမမြောက်အကြီးဆုံးနိုင်ငံဖြစ်ပါ रे ထို့ရာတွင်ကုန်းမြေ area student kilometer 9000ကျော်ရှိတော်လဲဩစတြေးလျသည်ကမ္ဘာမြေ area စုစုပေါင်းရဲ့900ခန့်နှုန်းသာရှိပါ रे
Australia is a large mass of land which extends from the warm tropical regions near the equator to the cooler mid-latitudes. Sunshine, weather patterns, rainfall and topography are all very different across the country. And with this variation,
Australia
there are many different climate zones
across our country. Australia is a large mass of land which extends from the warm tropical regions near the equator to the cooler mid-latitudes. Sunshine, weather patterns, rainfall and topography are all very different across the country. And with this variation, Australia there are many different climate zones across our country.မြေမျက်နှာသွင်ပြင်တို့ဟာနိုင်ငံတော်မှာအလွန်ကွဲပြားပါတယ်ဒီလိုမျိုးကွဲလွဲမှုတွေနဲ့အထူးကျမတို့နိုင်ငံတော်မှာပတူညီတဲ့ရာသီဥတုဇုံတွေအများကြီးရှိပါတယ်ဟုမစ်ကန်တာကပြောဆိုပါတယ် ပူချိန်နဲ့ဆိုထိုင်းစအသေးအရွက်များနဲ့ရာသီဥတုအလိုက်မိုးရွာသွန်းမှုကွဲပြားမှုသည်ဤရာသီဥတုစုံများကိုအမျိုးအစားခွဲခြားနိုင်ပါ၏။ဩစတြေးလျနိုင်ငံရဲ့ရာသီဥတုများသည်နိုင်ငံရဲ့နေရာအနှံ့ပြားအသီးသီးတွင်ကွဲပြားကြောင်းမစ်ကန်တာကပြောဆိုပါ၏။ဒါကမြောက်အမေရိကဥရောပနဲ့အာရှကမြောက်ကမ္ဘာချမ်းမှရှိတဲ့သူတွေအတွက်ကျမတို့ရဲ့ရာသီတွေကဆန့်ကျင်ဘက်ဖြစ်နေပါတယ်။ဩစတြေးလျတောင်ပိုင်းမှာຫນွေရာသီစောင်းဦးစောင်းနဲ့ຫນွေရာသီတို့ရှိပြီးကျွန်ုပ်တို့ရဲ့ຫນွေရာသီကာလဟာဒီဇင်ဘာလမှဖေဖော်ဝါရီလအထိဖြစ်ပါတယ်။သို့တော်လည်းဩစတြေးလျမြောက်ပိုင်းအပူပိုင်းဒေသမှာရာသီဥတုနှစ်ခုသာရှိပြီးဆူဆွတ်သောရာသီမှာအောက်တိုဘာလမှဧပြီလအတွင်းနဲ့မေလမှစက်တင်ဘာလအတွင်း၆တွေ့တဲ့ရာသီဖြစ်ပါတယ်။ဩစတြေးလျနိုင်ငံရှိ Aboriginal နဲ့ Torres Strait Islander တို့သည်ရှုပ်ထွေးတဲ့ပါဝင်ခြင်းကိုနားလည်သဘောပေါက်ကြပြီးဩစတြေးလျရှိ၎င်းတို့ရဲ့ပထဝီဝင်တီနီယာအပေါ်အခြေခံပြီးမတူညီသောရာသီဥတုလိုက်ပြက်ကလေးများကိုအသိမှတ်ပြုကြပါသည်။ဒေသန္တရရာသီဥတုနဲ့သဘာဝဆိုင်ရာပြောင်းလဲမှုများကိုရောင်ပြန်ဟပ်ပါသည်။ရာသီဥတုအပူချိန်နဲ့အရေးကြီးသောအချက်မှာမိုးရွာသွန်းမှုတွင်ဒေသဆိုင်ရာအပြောင်းအလဲများကြုံတွေ့ခဲ့ရတဲ့ဒေသဆိုင်ရာရာသီဥတုအခြေအနေများကိုလွှမ်းမိုးနိုင်တယ်လို့မစ်ကန်တာကပြောဆိုပါတယ်
။ Near to the equator, we have tropical northern Australia, which experiences lots of sunshine and heavy seasonal rainfall. Across southern Australia,We have cooler continental weather with a Mediterranean climate across the southwest that has hot, dry summers. The east coast has a temperate climate with no dry season and warm to hot summers. But overall, Australia is a very dry country with much of inland Australia seeing little rain.
ပူပြင်း၆တွေ့သောနွေရာသီများရှိသောအနောက်တောင်ဘက်တွင်မြေထဲပင်တဲ့ရာသီဥတုနှင့်အတူကျွန်ုပ်တို့တွင်ပိုအေးသောရာသီဥတုရှိပါတယ်။အရှေ့ဘက်ကန်ယူရန်ဟာအပူပိုင်းရာသီဥတုရှိပြီး၆တွေ့ရာသီဥတုမရှိတဲ့အပြင်ပူပြင်းသောနွေရာသီအထိဖြစ်ပါတယ်။ဒါပေမဲ့ခြုံငုံကြည့်ရင်ဩစတြေးလျဟာအလွန်၆တွေ့တဲ့နိုင်ငံဖြစ်ပြီးကုန်းတွင်ပိုင်းဩစတြေးလျနေရာအများစုမှာမိုးရွာသွန်းမှုနည်းပါးတာကိုတွေ့ရပါတယ်။ရေရရှိနိုင်မှုနဲ့မိုးကောင်ရေရှားမှုတို့သည်စိုက်ပျိုးရေးလူမှုအတိုင်းဝိုင်းနဲ့ဩစတြေးလျရဲ့ပါဝင်ကျင်ကျန်းမာရေးကိုထိခိုက်စေပါတယ်
။ Water is precious in Australia, with over half of the country typically having less than 350 millimeters of rainfall a year. Drought is not simply low rainfall. If it was, much of inland Australia would be in almost perpetual drought. Meteorologists look at rainfall deficiencies.Agriculturalists rate the impact on primary industries. Hydrologists examine surface and groundwater levels. And sociologists define it by the impact on the community.
တနည်းကိုမိုးရေချိန်350မီလီမီတာထက်နည်းပါတယ်။မိုးခေါင်ခြင်းဟာမိုးရွာသွန်းမှုနည်းရုံမျှမကတကယ်လို့သာကုန်းတွင်ပိုင်းဩစတြေးလျအများစုဟာရာသက်ပံမိုးခေါင်လူနီးပါးဖြစ်နေပါလိမ့်မယ်။ဩစတြေးလျသည်ကမ္ဘာပေါ်မှာအချောက်တွေစုံနေထိုင်သည့်တိုက်ကြီးဖြစ်ပြီးကျွန်ုပ်တို့ရဲ့ပါဝင်ခြင်းအများစုဟာရေကန်းသတ်ထားသော်လည်းဤရေမြတ်တမှုကိုစီမံခန့်ခွဲရန်အတွက်ကျွန်ုပ်တို့ရဲ့ဇီဝမျိုးစုံမျိုးကွဲများကိုကောင်းစွာပြင်ဆင်ထားပါသည်။ဒေါက်တာဘလေးပါစင်သည် Greening Australia မှ Impact ရဲ့ Director ဖြစ်ပြီးလူများနဲ့သဘာဝတရားများရှင်းသင်နေထိုင်ရာကျမ်းမာပြီးအကျိုးဖြစ်ထွန်းသောရှုခင်းများကိုဖန်တီးရန်ကြိုးစားနေတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။နိုင်ငံရဲ့တချို့နေရာတွေမှာရေကြီးရေရှမ်းမှုတွေကြုံတွေ့နိုင်ရပေမဲ့ရေရရှိမှုကတော့ကျွန်ုပ်တို့လူမှုအတိုင်းဝိုင်းအတွက်စိုးရိမ်စရာပါပဲ။ဩစတြေးလျရဲ့အနောက်ပိုင်းမှာကမ္ဘာ၆တွေ့သောနေရာတစ်ခု1980ခုနှစ်မှစလို့မိုးရေချိန်20ရာခိုင်နှုန်းကျော်ကျဆင်းခဲ့ပြီးရေစီးကြောင်းစီးဆင်းမှု80ရာခိုင်နှုန်းကျော်ရောကျသွားကြောင်းဒေါက်တာပါစင်ကပြောဆိုပါရယ်။နှစ်ဘီလီယံနဲ့ချီ၍ပြောင်းလဲလာသောရှေဟောင်းရှုခင်းများနဲ့ကွဲပြားမှုနဲ့အတူဩစတြေးလျရဲ့ပါဝင်ခြင်းဟာလက်ရှိတွင်ချိမ့်ချမှုအမျိုးမျိုးကိုကြုံတွေ့နေရတယ်လို့ဒေါက်တာပါစင်ကရှင်းပြပါရယ်။
Now, our unique and fragile ecosystems are under threat from climate change, natural disasters, land clearing, and other intensive human activities. Nowhere is this more apparent than at one of our most iconic natural wonders, the Great Barrier Reef, which is at risk of disappearing by 2100 if it fails to take urgent action on climate change.
Yadi uru pyaanwe mu, thabawa bea niye mia, miya shinlin jien ne, tacha pintando luda, losa mu mia jau, chencha mugu, kani ya barim. Yadi uru pyaanwe mugu, yedaji losa mia, ပြက်ကွက် ပါက 2100 ခုနှစ် တွင် ပြက်ကွက် သွားမဲ့ အန်ရည် ရှိတဲ့ ကျွန်ုပ် တို့ရဲ့ အထင်ကရ သဘာဝ အံ့ဖွယ် များ ထဲမှ ပုံမှုန် ထင်ရှား ပေါ်လွင်တဲ့ တစ်ခု ဖြစ်တဲ့ Great Barrier Reef သည် ပြက်ကွက် သွားမဲ့ အန်ရည် ရှိနေပါတယ် ရေ အရေ သွေး ညံ ဖြင်းခြင်း သည် Great Barrier Reef ရဲ့ အဓိက ချိန်ချမှု တစ်ခု ဖြစ်ပါတယ် နှစ်စဉ်နှစ် တိုင်း ရေ တိုက်စားသော မြေ မှ အနေ အနှစ် တန်ချိန် သန်းပေါင်း များ စွာ သည်
Greening Australia is working with local landholders and First Nations communities to rebuild eroding gullies and restore coastal wetlands, which act like the reef's kidneys by filtering water before it flows into the ocean. Since our reef aid program started in 2016, we've prevented over 44,000 tons of water pollutants from reaching the reef, and we've shown that by restoring
Greening Australia, the Mundia Tedu, the Sea Semi, Yesito Chene, Reef Ye, Chaukamiake Dudo, Pumudo, Kayuran Semi Miago, Pianetisau Yantwe, Greening Australia, the Dataka, Mi Paishimiane, First Nation, Athainwai Miane, Pubon Sangwe Shibari. ကျွန်တို့ ရဲ့ Reef Aid အစီအစဉ်ကို 2016 နှစ်မှာ စတင်ခဲ့ပြီး သန္တာကြောက်တန်းများသို့ ရေညင်ညမ်းစေသော တန်ချိန် 4,400 ကျော်ကို တားဆီးခဲ့ပြီး ရှိုးမြောင်းများကို ပြန်လည်ပြုပြင်ခြင်းဖြင့် ကုန်းတွင်းများမှ အနေအနှစ်များကို 90 ရာခိုင်နှုန်းထိ လျှော့ချနိုင်ခဲ့ကြောင်း ပြသခဲ့ပါတယ် လို့ Dr. Parsons ကပြောဆိုပါတယ် ဩစတြေးလျသည် ကဘာစီဝ မျိုးစုံ မျိုးကွဲများရဲ့ အချမ်းပြင်း 10 ရာခိုင်နှုန်းခန့် နေထိုင်ရာ နေရာ ဖြစ်ပြီး အများစုမှာ တခြားမည်သည့် နေရာတွင်မှ မတွေ့ရှိသော ကဘာ မျိုးစိတ်များ ဆုံးရှုံးမှု နှုန်း အများဆုံး နိုင်ငံများ ထဲမှ တစ်ခု ဖြစ်ကြောင်း Dr. Parsons ကပြောဆိုပါတယ်
The latest state of environment report rated the environment as in poor or deteriorating health and described at least 19 of our ecosystems as showing signs of collapse. If we don't take action now, we risk losing our precious natural species and ecosystems forever, leading to very real social and economic consequences.
Environment of State report ka thabawa pawin jin go chamma ye nyan phin jin sin twin thamat tha bi chnou to ye ecosystem a ne song 16 ku thi pya pya jin lakkhana mya pya ta de lo phaw pya tha ba de aku chain ma အေးအေးယူမှုမလုပ်ဘူးဆိုရင်တော့ကျွန်တို့ရဲ့အဖိုးတန်တဲ့သဘာဝမျိုးစိတ်တွေနဲ့အီကိုစနစ်တမ်တွေကိုထာဝရဆုံးရှုံးဖို့အန္တရာယ်ရှိပါတယ်။ရာသီဥတုပြောင်းလဲမှုနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာစိန်ခေါ်မှုများကိုကန့်ထွက်ဖြေရှင်းရမှာဒေသတွင်းနိုင်ငံတော်နဲ့ကမ္ဘာအဆင့်တွင်ကြိုးပမ်းအားထုတ်မှုနဲ့ပြောင်းလဲမှုများလိုအပ်ပါတယ်။ သို့သောလူတဦးချင်းစီကခြားနာချက်တစ်ခုကိုဖန်တီးပေးနိုင်ပါတယ်။ဥပမာအားဖြင့်ရေထိန်းသိမ်းမှုတွင်ဒေါက်တာပါစင်ကကျွန်ုပ်တို့အားလုံးသည်ကျွန်ုပ်တို့ရဲ့အပြုအမူများနှင့်တောတောင်ရေမြေများကိုပုံမမကြာခဏပြင်းထန်သောမိုးခေါင်မှုဖြစ်နိုင်ခြေဒေါလာနေသည့်ကြားတွင်ကျွန်ုပ်တို့ရဲ့အပြုအမူများလိုက်လုံးညီထွေဖြစ်အောင်လုပ်နိုင်ပါတယ်လို့ဆိုပါတယ်
In urban areas, those with gardens can keep native drought tolerant plants to reduce watering needs and provide habitat for native animals at the same time. Watering gardens early in the morning or late afternoon also reduces water use by reducing evaporation. In rural areas, people can rehydrate the landscape by restoring natural water flows using earthworks and planting of native free vegetation. This can help create drought resilient farming systems and improve soil health,
agricultural productivity, and flood control. ban u yin mya go yi lang pe jin thi ngwe pyan jin go sho cha jin phin ye thong pyu mu go le sho cha pe ba de che le de ta mya ma lu mya ha mye ji ne za ti a thi ywe mya sai pyo jin phin tabawa ye si chang go pyan le ti sao jin phin u yin go ye dat pyan le phye tin pe nai ba de australia ma pyin than do ya de u du a phye pye mya thi များ ਨੇ အခြေခံအဆောက်အုံများကိုအနည်းဖြစ်စေနိုင်သောကြောင့်ပြင်ဆင်ထားရန်အရေးကြီးပါတယ်။ပြင်ထန်သောရာသီဥတုအတွက်ပြင်ဆင်ခြင်းများသင်ရာသီဥတုကိုသိပါသင်အနည်းကိုသိပါဝက်ဘ်ဆိုက်တွင်ပုံမိုလေ့လာပါနောက်ဆုံး BOM မိုးလေဝသခန်းမှန်းချက်များနှင့်သတိပေးချက်သတင်းများကိုအမြဲနားထောင်ပါ။BOM weather app ကိုဒေါင်းလုဒ်လုပ်ပါ
သင်ဒေတာအရေးပေါ်ဝန်ဆောင်မှုများမှအကြံဉာဏ်မှန်သမျှကိုလိုက်နာပါ။သောရရှိမြတ်မြတ်SBS သတင်းဌာနကဖီလ်တူကတ်နဲ့မာရန်အစ်စမာဒူရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည09:00နာရီမှနားဆင်နိုင်ပါတယ်။ Radio Digital TV Online Tamamho SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်
Damyu Thirin Saumarigo po nasin luwala Apple Podcast, Google Podcast, Spotify to mo. Thin benia ga phiphi ya yu de podcast ka ni ba.